This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. မင်္ဂလာပါရှင်အမျိုးသားညီညွတ်ရေးအစိုးရရဲ့အသံလွှင့်ဌာနရေဒီယို NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ 16 မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ 25 မီတာ 17.64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေနိုင်ပါရှင်မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေအခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါပါရှင်
ရေဒီယို NUG ကိုနားဆင်နေကြတဲ့မိဘပြည်သူများနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးစစ်အာဏာရှင်ဘေးတို့မှကင်းဝေးပြီးကိုယ်စိတ်နှပါအေးချမ်းလုံခြုံကြပါစေလို့ရေဒီယို NUG ဖွဲ့သားများမှဆုတောင်းမေတ္တာပို့သလိုက်ပါရခင်ဗျာမင်္ဂလာနံနက်ခင်းပါခင်ဗျာဒီကနေ့2025ခုနှစ်ဩဂုတ်လ28ရက်နေ့ရေဒီယို NUG ရဲ့မနက်ပိုင်းစီစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပထမဦးစွာရေဒီယို NUG စီရေးသတင်းကောင်းထုတ်ချက်ကိုຫນွေဦးလင်ကာမှဖတ်ကြားတင်ပြပေးမှာဖြစ်ပါရယ်ခင်ဗျာ
မင်္ဂလာပါခင်ဗျာခုချိန်ကစပြီးရေဒီယို NUG ရဲ့မနက်ခင်းစီရေးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ရန်ကုန်တိုင်းပြည်သူ့ကာကွယ်ရေးအဖွဲ့စစ်စင်ရေးဆိုင်ရာလုပ်ငန်းအစည်းအဝေးပြုလုပ်တဲ့သတင်းကိုတင်ပြပေးကြပါတယ်ရန်ကုန်တိုင်းပြည်သူ့ကာကွယ်ရေးအဖွဲ့စစ်စင်ရေးလုပ်ငန်းဆိုင်ရာအစည်းအဝေးကိုဩဂုတ်လ26ရက်နေ့မှာလွတ်မြောက်နေပြီတနေရာမှာပြုလုပ်ခဲ့ကြောင်းသတင်းထုတ်ပြန်ထားပါရယ်အဆိုပါအစည်းအဝေးကိုတိုင်းတူတာဝန်ခံစစ်ဘက်ရေးရာတိုင်းတူတာဝန်ခံပြည်သူ့ရေးရာတိုင်းရေးတာဝန်ခံတိုင်းလေ့ကျင့်ရေးတာဝန်ခံတောင်ပိုင်းခရိုင်ဇုံ1စစ်ဘက်ရေးရာတာဝန်ခံတောင်ပိုင်းခရိုင်ဇုံ2စစ်ဘက်ရေးရာတာဝန်ခံအနောက်ပိုင်းခရိုင်စစ်ဘက်ရေးရာတာဝန်ခံနဲ့တိုက်ခိုက်ရေးတပ်ဖွဲ့124စစ်ဘက်ရေးရာတာဝန်ခံများစုစုပေါင်း12ဦးတက်ရောက်ခဲ့တယ်လို့ဖော်ပြထားပါတယ်။အစည်းအဝေးမှာနေမည်နေရာချတာရေးကိစ္စရပ်များရဲဘော်အင်အားများပြင်ဆင်ဖြည့်ဆွတ်တဲ့ကိစ္စရပ်များစစ်စင်ရေးဆိုင်ရာကိစ္စရပ်များဆွေးနွေးတိုင်ပင်ခဲ့ကြတယ်လို့သိရှိရပါတယ်ခင်ဗျာ။တောင်ပိုင်းတိုင်းစစ်တာနောင်ကျုံနဲ့တန်တောင်ကြီးဘီရင်အောင်တိုက်ခိုက်ရေးကြောင်းကိုရှော့တိုက်တုံးများနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တဲ့တဲ့ရင်ကိုတင်ပြပေးကြပါတယ်။ Brave Warriors for Myanmar BWM ရဲ့ဦးဆောင်မှုနဲ့ Mountain Knight Civilian Defense Forces MKCDF Anti-Coup People's Liberation Force ACPLF နဲ့တန်တောင်မြောက်ပိုင်းအထူးဒေသ Fighter စားခဲတို့ဟာဩဂုတ်လ26ရက်နေ့မနက်09:53မိနစ်အချိန်မှာတောင်ပိုင်းတိုင်းစစ်တာနောင်ကျုံကိုရှော့တိုက်တုံး၅လုံးနဲ့တိုက်ခိုက်ခဲ့ရာ၄လုံးအောင်မြင်စွာပြစ်ခတ်နိုင်ခဲ့ကြောင်း BWM ကသတင်းထုတ်ပြန်ထားပါတယ်တောင်ပိုင်းတိုင်းစစ်ဌာနချုပ်ဟာကရင်ပြည်နယ်ကရင်ပြည်နယ်နဲ့ရှမ်းတောင်ဒေသများရှိတော်လိုင်းအင်အားစုများကိုနှိမ်နင်းနေတဲ့စစ်ကောင်စီရဲ့အဓိကကြတဲ့စစ်ဌာနချုပ်တစ်ခုဖြစ်ပြီး BWM ရဲ့ Mission 45ဖြစ်ဆောင်ရွက်ခဲ့ခြင်းဖြစ်ကစစ်ကောင်စီရဲ့ကာကွယ်နိုင်စွမ်းမရှိမှုကိုလည်းပေါ်လင်းစေတယ်လို့ဖော်ပြထားပါတယ်အလားတူဩဂုတ်လ26ရက်နေ့မနက် 09:43 မိနစ်အချိန်မှာတန်တောင်ကြီးရှိဘီရင်အောင်တပ်မတော်ကြီးတိုက်ခိုက်ရေးကြောင်းကို100မမရှော့တိုက်တုံး9လုံးနဲ့ BWM ရဲ့Mission 44ဖြစ်တိုက်ခိုက်ခဲ့ရာဒုံးအလုံးကိုအောင်မြင်စွာပစ်ခတ်နိုင်ခဲ့တယ်လို့သိရှိကြရပါတယ်။ဘီရင်အောင်တိုက်ခိုက်ရေးအကြောင်းဟာစစ်ကောင်စီရဲ့တပ်စုမှုတပ်ခွဲမှုနဲ့တရင်မှုများအတွက်သင်တန်းပေးနေတဲ့အဓိကစစ်သင်တန်းကျောင်းတစ်ခုဖြစ်ပြီးဩဂုတ်လ25ရက်နေ့မှာပြန်လည်စတင်တဲ့သင်တန်းမှာစစ်အရာရှိ400ကျော်တက်ရောက်နေတယ်လို့အတွင်းသတင်းအရသိရှိထားတာကြောင့်သင်တန်းချိန်အတွင်းတိုက်ခိုက်ခဲ့တာဖြစ်တယ်လို့အသိပေးထားပါတယ်။အဆိုပါတိုက်ခိုက်မှုဟာပြည်သူလူထုကိုနှိပ်စက်တပ်ဖြတ်နေတဲ့စစ်ကောင်စီအရာရှိများကိုတံပြန်တိုက်ခိုက်ရန်ဖြစ်တဲ့အပြင်စစ်ကောင်စီရဲ့နောက်လိုက်များအားအချိန်မရွေးနေရာမရွေးတိုက်ခိုက်ခံရနိုင်တဲ့စိတ်မလုံခြုံမှုခံစားစေရန်ရည်ရွယ်တယ်လို့ဖော်ပြထားပါတယ်။စစ်ကောင်စီအရာရှိများထိခိုက်မှုရှိတယ်လို့ကနဦးသတင်းများအရသိရှိရပြီးနောက်ဆက်တွဲထိခိုက်ပျက်စီးမှုများကိုဆက်လက်ထုတ်ပြန်မှာဖြစ်တယ်လို့သိရှိရပါတယ်ခင်ဗျာ။ပုတ်ပြင်းမြို့မှာတက်လာတဲ့အကြမ်းဖက်စစ်ကောင်စီရင်နဲ့အောင်စောင်းကြိုတိုက်ခိုက်မိုင်းဆွဲခဲ့ရာ G2 အပါအဝင်စစ်ကောင်စီတပ်သား20ဦးခန့်သေဆုံးခဲ့တဲ့တဲ့ရင်ကိုဖော်ပြပေးကြပါရစေ။ KNU ကရင်မြို့သားစီယုံကောက်တူးလီအုပ်ချုပ်မှုနယ်မြေမြိတ်တဝဲခရိုင်လက်ကစောမြို့နယ်တွင်2025ခုနှစ်ဩဂုတ်လ25ရက်နေ့နေ့လယ်12:15မိနစ်အချိန်ခန့်မှာပုတ်ပြင်းမြို့ဘက်မှလေညာမြို့ဘက်သို့ဦးတည်တက်လာတဲ့အာဏာသိမ်းအကြမ်းဖက်စစ်ကောင်စီတပ်ရဲ့ရင်နန်းက3စီးအားကရင်မြို့သားလွတ်မြောက်ရေးတပ်မတော် KNL တရင်2 3တက်ခွဲနှစ်ကထောင်ယုံကျွေးရနီမှာစောင့်ကြိုတိုက်ခိုက်မိုင်းဆွဲခဲ့တာကြောင့်၎င်းရင်များပုတ်ပြင်းဘက်သို့ပြန်လည်ဆုတ်ခွာထွက်ပြေးသွားခဲ့ကြောင်း KNU ဗဟိုမှသတင်းထုတ်ပြန်ထားပါတယ်။တိုက်ပွဲဖြစ်စဉ်တွင်အာနာသိန်းချမ်းဖက်စစ်ကောင်စီတပ်ဖွဲ့မှ G2 ပါဝင်စစ်ကောင်စီတပ်သား20ဦးထက်မနည်းသေဆုံးခဲ့ပြီးကရင်မျိုးသားလူမျိုးရေးတပ်မတော်တပ်ဖွဲ့ဝင်များမှအထိကိမရှိပြန်လည်ဆုတ်ခွာနိုင်ခဲ့တယ်လို့သိရှိရပါတယ်ခင်ဗျာ။ဆလဘီတော့ပူပြူရွာကနေမိုင်းရှင်းထွက်လာတဲ့ပြူစောထီမြောင်မိုင်းဆွဲတိုက်ခိုက်ခဲ့ရာ၄ဦးထိခိုက်ဒဏ်ရာရရှိခဲ့တဲ့သတင်းကိုတင်ပြပေးခြင်းပါတယ်။မန္တလေးတိုင်းမြင်းကြံခရိုင်မြင်းကြံမြို့နယ်တော့ပူပြူရွာကနေမုံရမန္တလေးလမ်းမကြီးပေါ်မှာမိုင်းရှင်းမှုထွက်လာတဲ့ပြူစောထီတပ်ဖွဲ့ကိုမိုင်းဆွဲတိုက်ခိုက်ခဲ့တယ်လို့မုံရဒိုင်နမိုက် Special Task Force ကနေထုတ်ပြန်ထားပါတယ်။ဩဂုတ်လ24ရက်နေ့ကမုံရမန္တလေးလမ်းမပေါ်မိုင်းရှင်းထွက်လာတဲ့ပြူစောထီမြောင်ကိုမုံရဒိုင်နမိုက် STF နဲ့ချင်းတွင်း Fighter Group တို့ကနေပရိဒါမိုင်း၃လုံးနဲ့ဖောက်ခွဲတိုက်ခိုက်ခဲ့တာဖြစ်တယ်လို့သိရှိရပါတယ်။အဆိုပါတိုက်ခိုက်မှုတွင်ပြူစောထီ၄ဦးထိခိုက်ဒဏ်ရာရရှိခဲ့ပြီး2ဦးမှာအပြင်းထန်ဒဏ်ရာရရှိခဲ့တယ်လို့မျက်မြင်ပြည်သူတွေရဲ့ပြောဆိုချက်အရသိရှိရပါတယ်။တပ်ဖွဲ့အနေနဲ့ပရိဒါမိုင်း2 point ပြင်ဆင်ထားပေမယ့်မိဘပြည်သူများကိုငဲ့ညာခဲ့ရတာကြောင့်မိုင်း point တစ်ခုဟာပြူစောထီတွေလက်ထဲကိုပါသွားခဲ့တယ်လို့အသိပေးထားပါတယ်ခင်ဗျာ။ဆလဘီခလဲလူတူခိုင်မှာစစ်ကော်မရှင်ရဲ့လှုပ်ဆောင်ချက်များကြောင့်ပြည်သူနှုတ်ထိခိုက်ဒဏ်ရာရရှိခဲ့တဲ့တဲ့ရင်ကိုတင်ပြပေးခြင်းပါတယ်။ကင်းရင်မျိုးသားစီယုံကော်တူလီအုပ်ချုပ်မှုနယ်မြေခလဲလူတူခိုင်မှာစစ်ကော်မရှင်တပ်များကလက်နက်ကြီးဒရုန်းများနဲ့ရွေရဲကျဲရှိရှိပစ်ခတ်ခဲ့တာကြောင့်ပြည်သူနှုတ်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ KNU ကသတင်းထုတ်ပြန်ထားပါတယ်။ဩဂုတ်လ23ရက်နေ့ညနေ 2:10 မိနစ်အချိန်ခန့်ကလေတူမြို့နယ်အင်းပြေကျွာကိုစစ်ကော်မရှင်ရဲ့ခလိုက်ရ264တပ်က87မမတလုံးနဲ့ပစ်ခတ်ခဲ့ရာအသက်42နှစ်အရွယ်ရှိဦးမျိုးဝင်းထွန်းထိမှန်တရားရရှိခဲ့တယ်လို့သိရှိရပါတယ်။စောထီမျိုးပါလေဩဂုတ်လ23ရက်နေ့ညနေ 2:02 မိနစ်အချိန်မှာထောလူခိုရွာတဲကိုခမာရ20တက်ကနေ120မမလက်နက်ကြီးနှလုံးပစ်ခတ်ခဲ့ရာအသက်38နှစ်အရွယ်နော်ဧပြီဝါထိမှန်တရားရရှိခဲ့တယ်လို့သိရှိရပါတယ်။ဒါအပြင်မူးမျိုးနယ်မှာလေဩဂုတ်လ21ရက်နေ့မနက် 8:00 အချိန်မှာစစ်ကော်မရှင်ရဲ့ခလာရ60တက်ကနေဒရုန်းများနဲ့ပရဲစီရွာကိုပစ်ခတ်တိုက်ခိုက်ခဲ့တာကြောင့်စာတင်ကြောင်းတကြောင်ထိမှန်ပျက်စီးခဲ့တယ်လို့သိရှိရပါတယ်။ထို့နှင့်ညနေ 2:00 ခွဲအချိန်မှာပဲစစ်ကော်မရှင်တပ်ဖွဲ့ကမုံတန်တရာကနေညောင်ပင်သာရွာတဲကို120မမလက်နက်ကြီး3လုံးနဲ့ပစ်ခတ်ခဲ့ရာနေအိမ်5လုံးနဲ့ဖုံးကြီးကြောင်တကြောင်ထိမှန်ပျက်စီးခဲ့ရပြီးနွားတကောင်လည်းထိခိုက်ဒဏ်ရာရရှိခဲ့တယ်လို့သိရှိရပါတယ်။ဒါ့အပြင်ဩဂုတ်လ22ရက်နေ့မနေ့9:20မိနစ်အချိန်မှာလည်းကွင်းကျောင်းမှာရှိနေတဲ့စစ်ကော်မရှင်တပ်ဖွဲ့ကနေဟာဝေဇာ5လုံးနဲ့ပစ်ခတ်ခဲ့ရာပရဲစီရွာတဲကိုကြားရောက်ပောက်ခွဲခဲ့တယ်လို့သိရှိရပါတယ်ခင်ဗျာ။ယခုတကဗုဒ္ဓလင်မြို့နယ်တဝတ်တနယ်ကျွာနီးကိုတိုက်ပွဲဖြစ်ပွားခြင်းမရှိဘဲဂျက်ဖိုက်တာပါရာမော်တာများနဲ့တိုက်ခိုက်ခဲ့ရာပြည်သူ3ဦးသေဆုံးခဲ့တဲ့သတင်းကိုတင်ပြပေးခြင်းပါတယ်။ဩဂုတ်လ26ရက်နေ့မှာဗုဒ္ဓလင်မြို့နယ်အနောက်ချမ်းရှိတဝတ်တနယ်ကျွာနီးအားတိုက်ပွဲဖြစ်ပွားခြင်းမရှိဘဲဂျက်ဖိုက်တာ3စီးနဲ့8ကြိမ်လေးကြောင်းတိုက်ခိုက်မှုပြုလုပ်ခဲ့ကြောင်းဗုဒ္ဓလင်မိုဘိုင်း team BMT မှသတင်းထုတ်ပြန်ထားပါတယ်။အဆိုပါတိုက်ခိုက်မှုကြောင့်တဝတ်တနယ်ရွာဦးရှိစီဆိုင်ထိမှန်ကဲကမီးလောင်ခဲ့ရပြီးပြည်သူ2ဦးသေဆုံးခဲ့ကထိခိုက်ဒဏ်ရာရရှိသူများလည်းရှိတယ်လို့သိရှိရပါတယ်။ဒါပြင်ဩဂုတ်လ26ရက်နေ့မွန်းလွဲ 3:35 မိနစ်အချိန်ခန့်မှာဗုဒ္ဓလင်မြို့နယ်မြောက်ချမ်းရှိတောင်ကလက်အောက်ကျောင်းတွင်ပြည်သူများဆစ်ဆောင်နေတဲ့နေရာသို့မုံရအနောက်မြောက်တိုင်းစစ်ဌာနချုပ်နာမခါမတက်လာတဲ့စက်တက်လေဒီဒစီနဲ့ဘုံကျဲတိုက်ခိုက်ခဲ့ရာပဲမြစ်တော်ရှူရမှာဆစ်ဆောင်မင်္ဂလိငယ် G12 ကျောင်းသူတူသေဆုံးခဲ့တယ်လို့ဗုဒ္ဓလင်မြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ထံမှသိရှိရပါတယ်။ဘုံကျဲချခဲ့တဲ့နေရာနီးမှာစစ်တပ်ကအင်အား100ခန့်နဲ့စစ်ကြောင်းထုံနေပြီးဗုဒ္ဓလင်မြို့ပေါ်ရက်ကွက်သုံးခုပါဝင်မြောက်ကြည်ကျွာထက်တန်းရွာမြောက်တော်ရွာရှမ်းတဲရွာတလိုင်းရွာပဲပြစ်တော်နောက်ရွာပဲပြစ်တော်ရှေရွာစိတ်တာကန်ရွာကျိုးကုန်းရွာနှဲ့ရွာမြင်းသာရွာရွာသာလေးရွာအုပ်ဖို့ကျွာတို့မှပြည်သူ9000နီးပါးဟာဘေးလွတ်ရာကိုထွက်ပြေးတင်းရှောင်နေရတယ်လို့တောင်းရစာပေမတပိတ်စစ်ကြောင်းမှဖော်ပြထားပါတယ်။အလားတူည9:15မိနစ်အချိန်ခန့်ကရွာစေးတန်းအနီးအားနာမခါမတက်လာတဲ့ပါရာမော်တာစက်တက်လေးဒီနှစ်စီးနဲ့ဘုံသီးကြတိုက်ခိုက်ခဲ့တယ်လို့သိရှိရပါတယ်ခင်ဗျာ။ဆလဘီမုံရနဲ့ရေစကြိုမှာစစ်ကောင်စီတပ်သား3ဦးလက်လက်နဲ့အလင်းဝင်လာခဲ့တဲ့တဲ့ရင်ကိုတင်ပြပေးကြပါရစေ။စကိုင်းတိုင်းမုံရမြို့နယ်နဲ့မကွေးတိုင်းရေစကြိုမြို့နယ်တို့မှာအတင်းအဓမ္မစုဆောင်းခံထားရတဲ့တပ်သား3ဦးလက်လက်နဲ့အလင်းဝင်လာတယ်လို့သိရှိရပါရစေ။အောက်ဂုတ်လလာဇန်းပိုင်းကနေစတင်ပြီးမုံရမြို့နယ်ကြောက်ကာဘက်ကိုစစ်ကြောင်းထုတ်နေတဲ့စစ်ကော်မရှင်တပ်ကစစ်မှုထမ်းတပ်သား2ဦးမုံရခရိုင်တရင်နှင်းတက်ခွဲ3တန်းဆက်သွယ်အလင်းဝင်လာတယ်လို့ဆိုပါရစေ။အလင်းဝင်လာသူကိုကျော်ဦးဟာတာမန်ပြည်သူ့ဘွားကနေ အဓမ္မစစ်မှုထမ်းစုဆောင်ခံရသူဖြစ်ပြီးကိုတီဟာဟာ2017ထဲကနေထောင်ချခံကတက်ထဲမှနေထွက်လာခဲ့တဲ့တက်ကျက်အစင်တက်သားဟောင်းတူဖြစ်ပြီးမတရားဖမ်းဆီးခံရကထက်မှန်စစ်မှုထမ်းစေခဲ့တယ်လို့သိရှိရပါတယ်။၎င်းတို့နှူဟာ MA1 တနက်တလဲခဲယန်းနေဘုံသီးတချို့ကိုယူဆောင်လာခဲ့ပြီးတော်လိုင်းတက်ဖွဲ့များနဲ့ပူးပေါင်းခဲ့တာဖြစ်ပါတယ်။အလားတူရေစကြိုမြို့နယ်ခလာရ259တရင်မှာတက်သားစိုးမင်းနိုင်စုသူဟာမြေလက်ဒေသပျောက်ကြားတက်ဖွဲ့ MRG ထံဆက်သွယ်လင်းဝင်ခဲ့တယ်လို့သိရှိရပါတယ်။အသက်25နှစ်အရွယ်ကိုစိုးမင်းနိုင်ဟာဩဂုတ်လ21ရက်နေ့က 5.56G 133နောင်းလက်ပစ်ပုံးနှလုံးကိုပါတပါးတည်းယူဆောင်လာခဲ့တာကြောင့်ဂုံပြုချင်းမြင့်ငွေပေးရခဲ့ပြီးမိသားစုထံကောင်းမွန်စွာအနှံပေးခဲ့တယ်လို့သိရှိရပါတယ်။၎င်းဟာကြောက်ပတောင်းမြို့နယ်လက်ပတ်များရဲစခန်းကနေအတင်းအဓမ္မစစ်မှုထမ်းဖို့ခေါ်ဆောင်ခြင်းခံခဲ့ရတာဖြစ်ပြီးဘာတူးလေးချင်းရဲတပ်မှစစ်တင်တန်းတက်ရောက်ခဲ့ရကခလာရ259တရင်ကိုပို့ဆောင်ခံခဲ့ရတာဖြစ်တယ်လို့သိရှိရပါတယ်ခင်ဗျာ။ယခုတင်ပြခဲ့တဲ့စည်ရေးသတင်းကောင်းထုတ်ချက်တွေကိုတော့ Radio NUG သတင်းတောက်ခါရှင်နဲ့ပရေဖို့တို့ကနေပေးပို့ထားခြင်းဖြစ်ပါတယ်ကျွန်တော်ကတော့ຫນွေဦးလင်ကပ
ါ Radio NUG မှဆက်လက်တန်လွှင့်ပေးနေပါတယ်စည်ရေးသတင်းကောင်းထုတ်ချက်အပြီးမှာတော့ပြည်တွင်းသတင်းများကို Main U ကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာRadio NUG သောတာရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာခုချိန်ကစပြီး Radio NUG ရဲ့မနက်ခင်းပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့မင်းယူပါပထမဆုံးသတင်းအနေဖြင့် CRPH ဥပဒေရေးရာကော်မတီနှင့်မကွေးဖက်ဒရယ်ယူနစ်ဂျာကာလစီမံရေးဆွဲရေးကြိုတင်ပြင်ဆင်မှုဆိုင်ရာကော်မရှင်တို့တွေ့ဆုံဆွေးနွေးတဲ့သတင်းကိုတင်ပြပေးပါမယ်ပြည်ထောင်စုလွှတ်တော်ကုစားပြုကော်မတီ CRPH တွင်ဖွဲ့စည်းထားရှိသည့်ဥပဒေရေးရာကော်မတီသည်မကွေးဖက်ဒရယ်ယူနစ်ဂျာကာလစီမံရေးဆွဲရေးကြိုတင်ပြင်ဆင်မှုဆိုင်ရာကော်မရှင်နှင့်ဩဂုတ်လ26ရက်နေ့တွင် Zoom platform မှတဆင့်တွေ့ဆုံဆွေးနွေးခဲ့ကြောင်းသတင်းထုတ်ပြန်ပါသည်ထို့သောတွေ့ဆုံဆွေးနွေးရာတွင်မကွေးဖက်ဒရယ်ယူနစ်ဂျာကာလစီမံရေးဆွဲရေးကြိုတင်ပြင်ဆင်မှုဆိုင်ရာကော်မရှင်မှတာဝန်ရှိသူများက2025ခုနှစ်ဇူလိုင်လ18ရက်နေ့တွင်ရေးဆွဲပြီးစီးခဲ့သောမကွေးဖက်ဒရယ်ယူနစ်ဂျာကာလအစီအမံပထမမူကြမ်းပေါ်ပေါက်လာပုံအစီအမံပါအခန်းများပုံမှန်များနှင့်ဆက်လင်း၍အချင်းချုပ်အားကနဦးရှင်းလင်းတင်ပြခဲ့ပြီး CRPH ဥပဒေရေးရာကော်မတီမှတာဝန်ရှိသူများကဥပဒေရေးရာအကြံဉာဏ်များအားရှင်းလင်းပြောကြားခဲ့တယ်လို့ဖော်ပြထားပါတယ်ထို့နောက်နှစ်ဖက်အပြန်အလှန်မေးမြန်းခြင်းအကြံပြုခြင်းဆွေးနွေးဖလှယ်ခြင်းများကိုရင်းရင်းနှီးနှီးပွင့်ပွင့်လင်းလင်းဆောင်ရွက်ခဲ့ကြတယ်လို့သိရပါတယ်တွေ့ဆုံဆွေးနွေးပွဲကို CRPH ဥပဒေရေးရာကော်မတီမှဥက္ကဋ္ဌအတွင်းရေးမှူးကော်မတီအဖွဲ့ဝင်များနှင့်မကွေးဖက်ဒရယ်ယူနစ်ဂျာကာလစီမံရေးဆွဲရေးကြိုတင်ပြင်ဆင်မှုဆိုင်ရာကော်မရှင်ဘက်မှကော်မရှင်ဥက္ကဋ္ဌအတွင်းရေးမှူးကော်မရှင်အဖွဲ့ဝင်များရုံးအဖွဲ့ဝင်များတက်ရောက်ခဲ့ကြောင်းအသိပေးထားပါတယ်ခင်ဗျာဒုတိယသတင်းအနေဖြင့်တယန်ဇာတာနှင့်တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနဒုဝန်ကြီးခွန်စောဖူးနှင့်စကိုင်းတိုင်းအတွင်းရှိတာဝန်ရှိသူများတွေ့ဆုံဆွေးနွေးတဲ့သတင်းကိုတင်ပြပေးပါမယ်။တယန်ဇာတာနှင့်တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနဒုတိယဝန်ကြီးခွန်စောဖူးဦးဆောင်၍တတ်ထုနှင့်ကြောင်းမြကဏ္ဍမှအတွင်းဝန်တစ်တော်နှင့်ပတ်ဝန်းကျင်ကဏ္ဍမှဒုတိယအတွင်းဝန်နှင့်အခြားခရိုင်အဆင့်တာဝန်ရှိသူများသည်စကိုင်းတိုင်းအတွင်းရှိတာဝန်ရှိသူများနှင့်တွေ့ဆုံဆွေးနွေးခြင်းများဆောင်ရွက်ခဲ့ကြောင်းသတင်းထုတ်ပြန်ထားပါသည်။တွေ့ဆုံဆွေးနွေးမှုများတွင်စကိုင်းတိုင်းရှိပါဖများတန်ဇာတအဖွဲ့များတရင်တက်ဖွဲ့အချို့မှတာဝန်ရှိသူများအခြားမြေပြင်တွင်ဆောင်ရွက်လျက်ရှိသည့်တာဝန်ရှိသူများနှင့်တွေ့ဆုံဆွေးနွေးခြင်းများဆောင်ရွက်ခဲ့တယ်လို့သိရပါတယ်ခင်ဗျာဆလဘီစစ်ကော်မရှင်ရဲ့ရွေးကောက်ပွဲမှာပါဝင်ပတ်သက်သူများအားတတိပေးခြင်းခေါ်ယူထိန်းသိမ်းခြင်းနင်းနင်းတန်းပေးခြင်းဖြင့်အရေးယူမယ်လို့ KNU မူတော်ခိုင်တတိပေးတဲ့သတင်းကိုတင်ပြပေးပါမယ်။အကြံဖက်အာဏာသိမ်းစစ်ကော်မရှင်ကပြုလုပ်သွားမယ့်ရွေးကောက်ပွဲမှာပါဝင်ပတ်သက်သူမြေသူမဆိုတတိပေးခြင်းခေါ်ယူထိန်းသိမ်းခြင်းနင်းနင်းတန်းပေးခြင်းများဖြင့်အရေးယူသွားမယ်လို့ KNU မူတော်ခိုင်ကထုတ်ပြန်ထားပါတယ်။စစ်ကော်မရှင်ကပြုလုပ်မယ့်ရွေးကောက်ပွဲဟာ Federal Democracy ဖွဲ့စည်းပုံအခြေခံဥပဒေနှင့်အညီကျင့်ပပြုလုပ်မယ့်ရွေးကောက်ပွဲမဟုတ်တာကြောင့်လက်ရှိမြန်မာနိုင်ငံရဲ့ပြည်ပခါကိုအဆုံးသတ်နိုင်မှာမဟုတ်သလိုရေရှည်တည်တံ့ခိုင်မြဲတဲ့ငြိမ်းချမ်းရေးကိုရရှိမှာမဟုတ်ဘူးလို့ဆိုပါတယ်။ယခုရွေးကောက်ပွဲဟာအာဏာသိမ်းစစ်ဗိုလ်ချုပ်များအတိုင်းဝိုင်းနဲ့၎င်းတို့လက်ဝေကန်နိုင်ငံရေးပါတီများသာအကျိုးသက်ရောက်စေမှာဖြစ်ပြီးတိုင်းရင်းသားပြည်သူလူထုအားလုံးအတွက်မြည်သည့်အကျိုးကျေးဇူးမှရရှိမှာမဟုတ်ဘူးလို့ဖော်ပြထားပါတယ်။ထို့အပြင်ရွေးကောက်ပွဲမှာပါဝင်သင့်ပါဝင်ထိုက်တဲ့အဖွဲ့အစည်းများနဲ့ပြည်သူလူထုအားလုံးပါဝင်ခြင်းမရှိဘဲစစ်ကော်မရှင်အလို့ကျစစ်အာဏာရှင်စ နစ်တဆိုးရှည်စီရေးအတွက်ကျင်းပပြုလုပ်မဲ့ရွေးကောက်ပွဲကို KNU မူတော်ခရိုင်တပ်မဟာ၅အနေဖြင့်လုံးဝအတိမတ်ပြုလက်ခံစရာမရှိဘူးလို့ဆိုပါတယ်ထို့ကြောင့်မူတော်ခရိုင်အတွင်းကပြည်သူလူထုလက်နက်ကိုင်တော်လှန်ရေးအဖွဲ့အစည်းများ CSO CBO များနဲ့ဘာသာရေးခေါင်းဆောင်များအနေဖြင့်တိုက်ရိုက်တော်၎င်းတွဲဝရွေတော်၎င်းပါဝင်ပူးပေါင်းပံ့ပိုးခြင်းများလုံးဝမပြုလုပ်ကြဖို့တတိပေးထားပါတယ်ထုတ်ပြန်ချက်နဲ့ပတ်သက်ပြီးလိုက်နာမှုမရှိတဲ့မြေသူကိုမဆို1ခေါ်ယူအသိပညာပေးခြင်းနှင့်သတိပေးခြင်း2တင့်တော်တဲ့နေရာမှာခေါ်ယူထိမ့်သိမ်းထားခြင်း3မူတော်ခရိုင်အမှတ်5တပ်မဟာဒေသပြင်ပသို့နယ်နှင်တန်းပေးခြင်းများဖြင့်အရေးယူဆောင်ရွက်သွားမယ်လို့အသိပေးထားပါတယ်ခင်ဗျာယခုနောက်ဆုံးတဲ့အနေဖြင့်ကယန်းမျိုးသားတက္ကသိုလ်ပညာရေးမဟာဌာနပညာရေးဒီပလိုမာသင်တန်းအတွက်ဒုတိယအကြိမ်ဝင်ခွင့်လျှောက်လွှာခေါ်ယူတဲ့သတင်းကိုတင်ပြပေးပါမယ်။2025-2026ပညာသင်နှစ်ကယန်းမျိုးသားတက္ကသိုလ်ရှိကယန်းမျိုးသားပညာရေးမဟာဌာနမှသင်တန်းများအားခေါ်ယူသွားမည်ဖြစ်ပြီးတက်မှတ်ရေးချင်းရှိသူများလျှောက်ထားနိုင်ကြောင်းသတင်းထုတ်ပြန်ထားပါတယ်ခေါ်ယူမည့်သင်တန်းမျိုးစားများမှာလုပ်ငန်းဝင်ပညာရေးဒီပလိုမာသင်တန်းဘွဲ့ချုပ်ပညာရေးဒီပလိုမာသင်တန်းနှင့်ဘွဲ့လွန်ပညာရေးဒီပလိုမာသင်တန်းများဖြစ်တယ်လို့ဖော်ပြထားပါတယ်သင်တန်းလျှောက်လွှာများကိုကယန်းမျိုးသားတက္ကသိုလ်ကယန်းမျိုးသားအခြေခံပညာထပ်တန်းကျောင်းများဖြစ်သည့်အာထကစီဘူးအာထကတိကျိတ်အာထကလွယ်ရင်အာထကလက်တိန်အာထကတောင်မြင့်ရေဘူးအာထကတောက်ရေခန့်အာထကရာတို့အာထကစိမ့်ကံမျိုးတက်ကြောင်းများအီးမေးလ်များနှင့်ထုတ်ယူတောင်းခံပေးပို့နိုင်တယ်လို့သိရပါတယ်။ကယန်းမျိုးသားပညာရေးဒီပလိုမာသင်တန်းကို2025ခုနှစ်နိုဝင်ဘာလအတွင်းတွင်စတင်ဖွင့်လှစ်သွားမည်ဖြစ်ပြီးသင်တန်းလျှောက်လွှာကို2025ခုနှစ်အောက်တိုဘာလ20ရက်နောက်ဆုံးထားပေးပို့လျှောက်ထားရမှာဖြစ်ကာရွေးချယ်ခံရသူများထဲမှအင်တာဗျူးဖြေဆိုမည့်ရက်အားပြန်လည်အကြောင်းကြားပေးမယ်လို့အသိပေးထားပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက် Carshell နဲ့ဗဒဲဖိုးတို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
Three go past so cool canal is a mule and I can meet the ye got was so in you join me can tell the bagley
Radio NUG သောတာရှင်များခင်ဗျာယခုတခါတင်ဆက်ပေးမယ့်ဒေါ်လန်ဤကဗျာအစီအစဉ်မှာနှွေချိုသွေးရေးသားပြီးနှွေဦးမိုးခန်းစားရွတ်ဖတ်ထားတဲ့အလန်တော်လိုလူငယ်လေးအတွက်မှာတန်းလိုအမိရတဲ့ဒေါ်လန်ဤကဗျာကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
အလန်တော်လိုလူငယ်လေးအတွက်မှာတန်းနိုင်ငံတော်တချင်းနဲ့နိုင်ငံတော်အလန်ရဲ့ကြီးမြတ်ခြင်းဟာလူငယ်လေးအပေါ်မှာမူတည်တယ်နိုင်ငံတော်ရဲ့ကြီးကျယ်ခမ်းနားခြင်းဟာလူငယ်လေးအပေါ်မှာတည်တည်တည်တယ်ပြည်သူတွေရဲ့မျက်ရည်မျက်ခွန်းနဲ့ခြေမစေးပဲရဲရဲရင့်ရင့်နဲ့ခြေတက်ပါလူငယ်လေးရဲ့ရိုးသားဖြောက်မတ်တဲ့အဆက်တရတွေနဲ့နိုင်ငံတော်ကြီးကိုအလှဆင်ပါအမှန်တရားတွေနဲ့ထုံမွန်းမွှေးပြန့်သွားတဲ့အထီးလူငယ်လေးရဲ့မင်းဟာခြေကွေဗာရာဘီဇမှာမင်းဟာတော်လှန်ရေးတမားမဟုတ်မခံစိတ်နဲ့ကြီးထွားလာနေတဲ့မင်းဟာအမှန်အမှားကိုခွဲခြားနိုင်ပြီးလူထုကောင်းကျိုးကိုတည်ပိုးနိုင်သူဖြစ်ပါစေအကျန်းဖတ်သမားအာနာရှင်စိတ်ရှိသူလူတန်းစားတွေကိုနှိမ်နှင်းနိုင်သူဖြစ်ပါစေအတ္တမနဲ့ဓမ္မရှင်ပြိုင်လာတဲ့ပွဲမှာဓမ္မဘတ်တော်သားလူထုယုံကြည်အားကိုအားထားရသူဖြစ်ပါစေလူငယ်လေးမျော်မှန်းတဲ့အနာဂတ်နိုင်ငံတော်ကြီးနဲ့ဖက်ဒရယ်ပြည်ထောင်စုကြီးကိုတည်ဆောက်နိုင်ပါစေ။နိုင်ငံတော်တည်ဆောက်ခမ်းမှာလူငယ်လေးအနေနဲ့အုတ်တချက်ဖြစ်ဖြစ်တဲတပွင့်ဖြစ်ဖြစ်ပါဝင်နိုင်သူဖြစ်ပါစေ။လူငယ်လေးငြိမ်းချမ်းရေးအတွက်စစ်တိုက်နေရတယ်လို့ဘယ်သူထင်ပါလဲ။နိုင်ငံတော်မှာပြည်သူသားအမိပြည်သူသားအဖဖြစ်လာဖို့တိုက်ပွဲဝင်နေရတယ်လို့ဘယ်သူထင်ပါလဲ။မိတင်းနေထိုင်ရာနိုင်ငံတော်မှာဖက်ဒရယ်ပြည်ထောင်စုဖြစ်လာဖို့အာဏာရှင်တွေနဲ့အာဏာရှင်စနစ်ဆိုတဲ့အစိတ်ပိန်ကြီးကိုအရွက်ချွေအကိုင်းခုတ်အမြင့်ဖြုတ်နေရတယ်လို့ဘသူထင်ပါလဲလူငယ်လေးရေယုံကြည်ရာတော်လှန်ရေးအတိုင်းချီတက်ပါဖြတ်သန်းနေရတဲ့ခေတ်ကြီးထဲမှာတမိုင်းပေးတာဝန်တွေကိုကျေပွန်စွာထမ်းရွက်ပါလူငယ်လေးရေရဲရင်တဲ့ခြေလှမ်းတွေကိုဘလို့ခြောက်နှက်မှုမျိုးကမှမတားဆီးမပိတ်ပင်နိုင်ပါဘူးလူထုကသာအာကိုယုံကြည်ရာဖြစ်လာတဲ့အခါ ဘယ်လိုအရာကမှတော်လန်ရေးကိုမတားဆီးနိုင်ပါဘူး။အာနာရှင်တွေကြရှုံပြီးအာနာရှင်စနစ်ပြတ်သုံးတဲ့နေ့မလွဲမသွေရောက်လာမှာပါ။အလန်တော်လိုလူငယ်လေးရေနေချိုသွေး
ဗီဒီယိုအန်ယူဂျီကိုနားဆင်နေကြရတာဖြစ်ပါရယ်ခင်ဗျာ။ယခုတကတင်ဆက်ပေးမယ့်တော်လိုင်းလက်နက်ကင်အဖွဲ့တွေကိုစစ်ကော်မရှင်ရဲ့မဟာဗျူဟာဆိုတဲ့အမည်နဲ့မြန်မာနွေဦးခရိုနီကယ်ဩဂုတ်25မြင်ကွင်းမိုးမခဆောင်းပါးကိုပို့ပို့မှတင်ဆက်ပေးထားပါရယ်ခင်ဗျာ
။မြန်မာနွေဦးခရိုနီကယ်ဩဂုတ်လ25ရက်မြင်ကွင်းတော်လိုင်းလက်နက်ကင်အဖွဲ့တွေကိုစစ်ကော်မရှင်ရဲ့မဟာဗျူဟာနှစ်ကုံမှကျင်းပမယ့်ရွေးကောက်ပွဲမတိုင်ခင်အာဏာသိမ်းစစ်တပ်အနေနဲ့တော်လိုင်းလက်နက်ကင်တပ်ဖွဲ့တွေတင်းယူထားတဲ့နေမျိုးတွေကတချို့ကိုပြန်လည်ထိုးစစ်ဆင်တိုက်ခိုက်လာနေတာတွေ့ရမှာဖြစ်ပါတယ်။အာနာသိန်းစစ်တပ်ဖို့တချို့နေမျိုးတွေမှာတော့ခန့်စစ်အနေထားနဲ့ခုခံနေရတာတွေရှိနေသေးသည့်တိုင်နေရာအများပြားထိုးစစ်ဆင်တာလမ်းကြောင်းတွေဖြတ်တောက်တာတွေကိုမဟာဗျူဟာချပြီးလှုံ့ဆော်လာတာသတိပြုမိကောင်းသတိပြုမိကြပါလိမ့်မယ်။အာနာသိန်းစစ်တပ်ရဲ့ထိန်းချုပ်နေမျိုးတွေစစ်အခြေဆိုင်စခန်းတွေမြို့တွေအုပ်ချုပ်ရေးနေမျိုးတွေ2023ခုနှစ်ကုန်ပိုင်းကနေ2024ခုနှစ်နှစ်ကုန်ပိုင်းအထိတောက်လျှောက်လက်လွတ်ဆုံးရှုံးခဲ့ရက2025ခုနှစ်ထဲဝင်ရောက်လာချိန်ကစလို့စီရေးချိန်ခွင်ရှာအနှင်းငယ်တက်တဲ့အနေအထားကိုရောက်ရှိလာခဲ့တဲ့သဘောတွေ့မြင်ကြရပါတယ်2025ခုနှစ်နှစ်လယ်နောက်ပိုင်းမှာတော့ပြန်ပြီးထိုးစစ်စင်တာတွေစတင်လှုံ့ဆော်လာနိုင်တာတွေ့မြင်ကြရပြီးစီရေးတင်မကတော့ပဲတော်လိုင်းလက်နက်ကိုင်အဖွဲ့တွေစီစီးဝင်တဲ့ငွေကြေးတည်ရန်စားတာစီးဝင်မှုတွေကိုပိတ်ဆို့ဖြတ်တောက်ဖို့အထိမဟာဗျူဟာချမှတ်လှုံ့ဆော်လာနေတာဖြစ်ပါတယ်လက်တလုံးမြန်မာနိုင်ငံတစ်ခုလုံးအနေနဲ့ခြုံပြီးသုံးသပ်ကြည့်မယ်ဆိုရင်ထိုးစစ်ဆင်နေတာထိုးစစ်ဆင်မှုပြင်ဆင်နေစေအနေထားတွေရှိတဲ့ဒေသတွေလို့ဆိုရင်ကချင်ပြည်နယ်ဖားကန်မကွေးတိုင်းထပ်ပိုင်းရောဒေသရှမ်းပြည်နယ်မြောက်ပိုင်းနောင်ချိုကြောင်မဲမိုးကုတ်မန္တလေးတိုင်းသပိတ်ချင်းစင်ကူရှမ်းပြည်နယ်တောင်ပိုင်းနဲ့ပြည်အနီးပြည်ကယားနယ်စပ်မိုးပြေဒီမော့ဆိုဖေကုံဒေသတွေကရင်ပြည်နယ်မြောက်ရီကော့ကရိတ်မြို့နယ်တွေကအာရှလန်နဲ့ကော့ကရိတ်သင်္ကန်းညီနောင်လန်ဟောင်းတနင်္လာနေ့ပလောပလစကိုင်းတိုင်းကမြို့နယ်အများပြားစတဲ့ဒေသတွေမှာထိုးစစ်ဆင်နေတာထိုးစစ်အတွက်ရှေ့ပြောင်းစုစည်းကြတွေလှုပ်ဆောင်နေတာတွေ့ကြမှာဖြစ်ပါတယ်။ကျေပြန့်နေတဲ့နေမြေဖြစ်တဲ့ရခိုင်ပြည်နယ်တစ်ခုလုံးဒီပါလက်လို့ဆုံးရှုံးခဲ့ရပေမဲ့ရခိုင်ကိုလက်တလောအနေထားမှာပြန်လည်ထိုးစစ်ဆင်တိုက်ခိုက်ဖို့ထက်ကြံရှိနေတဲ့စစ်တွေမျိုးနဲ့ကြောက်ပြူမျိုးတို့ကမကြောက်အောင်စူးစမ်းထိန်းသိမ်းနေရပြီးရခိုင်ပြည်နယ်ကအခြားဒေသတွေမှာပြန်လည်ခြေချဖို့စိတ်ကူးထားဖို့မတွေ့ရတဲ့အနေထားလည်းဖြစ်ပါတယ်။ရခိုင်ရိုးမောက်ကိုကြော့ဖြတ်လာပြီးအတွင်းမိုင်းအေရီတိုင်းအဆက်ပဲခူးတိုင်းအဆက်တွေမှာအေအေလက်နက်ကိုင်အဖွဲ့တွေကိုတားဆီးထားဖို့အထိသာရည်ရွယ်ချက်ထားနေတာတွေ့ရပါလိမ့်မယ်။ရခိုင်ပြည်နယ်ကိုပြန်လည်တိုက်ခိုက်ဖို့တံမြန်မာနိုင်ငံအလဲပိုင်းမြောက်ပိုင်းအရှေ့မြောင်နဲ့တောင်ဘက်ဒေသတွေမှာရှိတဲ့တည်ရန်စားတာထွက်ရှိတဲ့နေရာတွေကုန်စည်တည်ဆောင်မှုတွေကတဆင့်အခွန်အခောက်ကောက်ခံရရှိတဲ့လမ်းကြောင်းတွေကိုဖြတ်တောက်တိုက်ခိုက်ဖို့ကြိုးစားနေတာထင်ရှားလာနေပါတယ်။ကချင်ပြည်နယ်မှာရှိတဲ့ဖားကန့်မြို့ကိုအင်အားရှိရာကနေတထောင်ဝန်းကျင်နဲ့ထိုးစစ်ဆင်မှုပြီးခဲ့တဲ့လတွေကရောက်ရှိသွားခဲ့ပြီးခရိုင်ရဲ့အနေနဲ့ဖားကန့်ဒေသကကြောက်စင်းတွင်းတွေကအခောက်အခွန်ကောက်ခံရရှိမှုကိုလျော့နေလာအောင်ရည်ရွယ်လှုံ့ဆော်နေတာတွေ့ရပါတယ်။ကချင်ပြည်နယ်မှာဖားကန့်ဒေသကိုထိုးစစ်ဆင်နေပြီးဗမော်မှာတော့ခန့်စစ်ကိုအင်အားထပ်ဖြည့်ကဗမော်စကခ27မကြာဘူးနဲ့ဗမော်မြို့ရဲ့အထုအစိပ်ပိုင်းတွေပြန်လည်ထိန်းချုပ်နိုင်ဖို့ကြိုးစားနေတာတွေ့ရမှာဖြစ်ပါတယ်။ဖားကန့်ထိုးစစ်ဟာခရိုင်ရဲ့ဝင်ငွေရရှိတဲ့လမ်းကြောင်းတစ်ခုကိုရော့နေသွားအောင်အာဏာသိမ်းစစ်တပ်ဘက်ကမဟာဗျူဟာအရလှုံ့ဆော်တာထင်ရှားပါတယ်။အလားတူပဲရှမ်းမြောင်ဒေသမှာနောင်ချိုကြောင်မဲစတဲ့မန္တလေးမူဆယ်ကုန်းသွေးလမ်းမကိုစိုးမိုထိန်းချုပ်နိုင်တဲ့မြို့တွေကိုပြန်လည်ရရှိဖို့ရည်မှန်းချက်ထားပြီးထိုးစစ်ဆင်နေသလိုမိုးကုတ်ဒေသလိုကြောင်မြရဲ့နာတူးဖော်နိုင်တဲ့နေရာကိုလည်းနောင်ချိုမြို့ပြန်သိမ်းပြီးနောက်အနည်းနဲ့အမြန်တိုက်ခိုက်လာနိုင်တဲ့အလားအလာရှိနေပါတယ်။မိုးကုတ်နဲ့တိစက်နေတဲ့ရွှေထွက်ရှိရာဒေသတွေဖြစ်တဲ့တပိတ်ချင်းစင်ကူစတဲ့မတရားမိုးကုတ်ကားလန်၊မန္တလေးမြစ်ကြီးနားကားလန်တစ်လျှောက်ကရွှေထွက်ရှိရာဒေသတွေကိုလည်းပြန်လည်သိမ်းယူနိုင်ဖို့ထိုးစစ်ဆင်တိုက်ခိုက်နေတာတွေ့ရပါတယ်။တပိတ်ချင်းမြို့ကိုပြန်လည်သိမ်းယူနိုင်ခဲ့တယ်လို့ခုရက်ပိုင်းမှာပတိန်ချင်းမြို့နယ်ကရွှေထွက်ရှိရာဖျောင်းတောင်ဒေသကိုလည်းပြန်လည်သိမ်းယူနိုင်ခဲ့တယ်လို့သတင်းတွေမှာတွေ့ရပါတယ်။ KNP ကရားဒေသမှာတော့တည်ဆာတထွက်ရှိတယ်ဆိုတာထက်ဆက်သွေးရေးလမ်းကြောင်းနဲ့ရိုက်ကော်မျိုးနဲ့ထိစပ်နေတဲ့ဒီမော့ဆိုမျိုးကိုပြီးခဲ့တဲ့ရက်အနည်းငယ်ကအာနာသိန်းစစ်တပ်ကပြန်လည်ရရှိသွားခဲ့ပါတယ်။အာနာသိန်းစစ်တပ်ကပင်လောင်ဖေကုံရိုက်ကော်လမ်းကိုပြန်လည်ထိန်းချုပ်နိုင်ခဲ့တဲ့သဘောလို့ဆိုနိုင်ပါတယ်။ပဲခူးတိုင်းနယ်မှာတော့ KNU ဘက်ကလည်းကြီးကြီးမားမားထိုးစစ်ဆင်တာမရှိသလိုကရင်ပြည်နယ်ကနေဆက်ကုန်းသွေးရေးလမ်းကြောင်းကိုပိတ်ဆို့ရာထက်ထ ထိုင်းဘက်ကကုန်စည်တည်ဆောင်မှုကိုကုန်းလန့်ခီးကနေပိတ်ပင်ခဲ့ပါတယ်။မေဆောင်မြောက်တွေကတက်စင်ဖန်ရန်ကုန်ကိုတည်ယူတင်သွင်းနေတာတွေကိုတားမြစ်လိုက်ခြင်းဟာဒီလမ်းကြောင်းတစ်လျှောက်ဖြတ်တန်းနေတဲ့ကုန်စည်ကားရီအပေါ်အကောက်ခွန်ကောက်ခံရရှိနေတဲ့ KNU, KNU, KNL, PC, PDF နဲ့ DKPA တို့လိုအဖွဲ့အစည်းတွေကိုဝင်ငွေရော့နေအောင်ရည်ရွယ်လှုံ့ဆော်တာထင်ရှားနေပါတယ်။ပင်လယ်ရေလမ်းကြောင်းကတင်သွင်းတာကိုခွင့်ပြုပေမယ့်မြန်ဆန်စွာကုန်းသွယ်နိုင်တဲ့နေဆက်ကုန်းသွယ်ရေးကိုတားဆီးခြင်းဟာတော်လိုင်းလက်နက်ကိုင်အဖွဲ့တွေအခွန်အကောက်မရအောင်ရည်ရွယ်လှုံ့ဆော်ခြင်းသာဖြစ်ပါတယ်။တနင်္လာနေ့တိုင်းမှာတော့ထိုင်းမြန်မာနှစ်နိုင်ငံဖြတ်ပြီးတည်တန်းထားတဲ့တဘာဝတန်းငွေပိုက်လိုင်းဖြတ်တန်းရာနေရာတွေကို KNU, KNL နဲ့KTLA တို့ကထိန်းချုပ်ထားနိုင်တဲ့အနေအထားပုံမမြင်တွေ့လာရပါတယ်။ဒါပေမဲ့ဒီပိုက်လိုင်းတွေကကုန်းစည်တည်ဆောက်မှုလို့အခွန်အခောက်ကောက်ခံလို့ရတဲ့ကုန်တယ်မှုမျိုးဟုတ်မနေပါဘူး။အခုလိုတနိုင်ငံလုံးတိုင်းတာနဲ့စစ်စင်ရေးထိုးစစ်ခန်းစစ်နေရာအရှိအပြောင်လှုပ်ဆောင်နေတာဟာနေမြေတည်ယူနိုင်မှုတတ်တတ်သားမကတော်လိုင်းလက်နက်ကင်အင်အားစုတွေရဲ့ဝင်ငွေရနိုင်တဲ့နေရာတွေကိုတားဆီးထိန်းချုပ်တာဖျက်တောက်တာတွေလုပ်နိုင်ဖို့အာဏာသိမ်းစစ်တပ်ဘက်မှမဟာဗျူဟာချမှတ်ထားတာထင်ရှားနေတာလည်းဖြစ်ပါရဲ့ရှင်
ဗီဒီယို NUG သောတာရှင်များခင်ဗျာဒီကနေ့မနက်ပိုင်းရဲ့နောက်ဆုံးစီစဉ်ဖြစ်တဲ့တော်လန်ရေးတေဂီတာစီစဉ်မှာဂျူရို21မှာရေးသားပြီးဒေါင်းတီဆိုထားတဲ့အောင်ပွဲတေးလို့အမည်ရတဲ့တော်လန်ရေးတေဂီတာကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
ဒီကနေ့ကတော့ဒီညနဲ့ပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်။မြမစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံတွေ့ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာ line to 16 meter 11.89 MHz ညပိုင်း၈နာရီခွဲမှာ line to 25 meter 11.64 MHz တွေမှာဓာတ်ရိုက်ဖမ်းလို့ရပါပြီ။မြမနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သူဖွဲ့သားတွေကဆုတောင်းနေတာပို့ပါလာပါရှင် မြေသားညီငယ်ရေးအစိုးရရဲ့စက်သွေးရေးသတင်းအချက်အလက်နဲ့လူပညာဝန်ကြီးဌာနကထုတ်လင်းနေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုတွေနဲ့နိုင်ငံတကာကစေတနာရှင်လို့အားပေးနေတဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်